မြန်မာစစ်အစိုးရရဲ့မူဝါဒတွေဟာအမေရိကန်အကျိုးစီးပွားနဲ့အပြင်းထန်ဆန့်ကျင်နေတာကြောင့်မြန်မာနိုင်ငံအပေါ်ကုန်သွယ်ရေးတန်းပြင်ပိတ်ပင်ထားတာကိုသက်တမ်းထပ်တိုးလိုက်တယ်လို့အမေရိကန်သမ္မတအင်ဂျူရောကထုတ်ပြန်ကြေညာပါတယ်။မြန်မာစစ်အစိုးရဟာအထက်အခံတွေဖြစ်ကြတဲ့ဒီမိုကရေစီလိုလားသူမြန်မာနိုင်ငံသားတွေကိုအကြီးအကျယ်ဖိနှိပ်နေတာကြောင့်1998ခုနှစ်မှာပြတ်ထန်းခဲ့တဲ့ကုန်သွယ်ရေးပိတ်ပင်တန်းပြင်ချက်ကိုနောက်ထပ်တစ်နှစ်သက်တမ်းထပ်တိုးလိုက်တယ်လို့အင်္ဂါနေ့ကထုတ်ပြန်တဲ့အင်ဂျူရောကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလည်းမြန်မာနိုင်ငံကိုခရီးထွက်နေကြတဲ့အမေရိကန်နိုင်ငံသားတွေကိုအင်္ဂါနေ့ကတတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒီလ9ရက်နေ့ကရန်ကုန်မြို့မှာလူအယောက်20နီးပါးလောက်ကိုတေဆုံးစေခဲ့တဲ့ဘုံသုံးလုံးပတ်ကွဲတာမျိုးလိုနောက်ထပ်ဘုံဖောက်ခွဲမဲ့အန္တရာယ်ရှိတာကြောင့်လူစီကားရနေရာတွေကိုတွားရင်တတိဝရိယာရှိကြပါလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကတတိပေးလိုက်တာပါ။